မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ IIMM အနေနဲ့အခြေလက်ရှာဖွေရေးအဖွဲ့ UNFFM ရဲ့အားကောင်းလာတဲ့လုပ်ငန်းကိုဆက်လက်လုပ်ဆောင်တဲ့အနေနဲ့ရာဇွေ့ကြောင်းအရာရေးယူနိုင်ရေးမှုကင်းဖြစ်ရပ်တွေကိုစုဆောင်းသွားတော့မှာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michel Bachelet ကပြောပြီးမြန်မာအစိုးရကလည်းအခုလိုတိုက်တွန်းသွားပါတယ
် I urge the government to cooperate with the international mechanism that have been established both to ensure justice and consolidate Myanmar's democratic transition
တရားဥပဒေနဲ့အညီဖြစ်စေဖို့နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးခိုင်မာအားကောင်းစေဖို့တည်ထောင်ထားတဲ့နိုင်ငံတကာဖွဲ့စည်းလို့ဆောင်ချက်တွေမှာပူးပေါင်းဆောင်ရွက်ဖို့အစိုးရကိုကျွန်မတိုက်တွန်းပါတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ42ကြိမ်မြောက်အစည်းအဝေးအဖွင့်မင်းကုန်းမှာမဟာမင်းကြီးကပြောတော့ပါတယ် IIMM အကြီးအကဲဖြစ်ပြီးခဲ့တဲ့ AB လမှာကုလသမဂ္ဂဒွေးမှုချုပ်ကအတည်ပြုခံရခဲ့တဲ့နိုင်ငံတကာဥပဒေပညာရှင်နီကိုလတ်စ်ခွန်ဂျန်ကလည်းသူတို့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ဒီကနေ့အစည်းအဝေးအတွင်းရှင်းပြသွားပြီးလာမယ့်လတွေအတွင်းဒေတာတွင်းကိုသူတို့အဖွဲ့တွားရောက်ဖို့ရှိတယ်ဆိုတာကိုလည်းပြောသွားပါတယ် UNFFM အဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုလည်းဒီအစည်းအဝေးမှာတင်သွင်းသွားမှာဖြစ်ပြီးမြန်မာနိုင်ငံတွင်းကျူးလွန်ထားတဲ့လူခွင့်ရေးချူဖောက်မှုတွေရဲ့အတိုင်းအတာပမာဏအပေါ်ကဘာကြီးအနေနဲ့ရှင်းရှင်းလင်းလင်းသိမြင်ကြရပါလိမ့်မယ်လို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michel Bachelet ကပြောသွားပါတယ်